ကဘာမကြီးတွေ့မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစစ်ညလုံးညင်ကြံချင်းအခွင့်အရေးတူညီမျှတာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနစ်အစ်စ်တွေပဲဖြစ်ပါတယ်။ဒီအမွေအနစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကြီးတွေ့မြမပြည် ကျွန်တော်တင်ပြမှာဖြစ်ပါတယ်။အဲ့ဒါကတော့2016ခုနှစ်ဩဂုတ်လ22ရက်ဖြစ်ပါတယ်။လွန်ခဲ့တဲ့28နှစ်လောက်ကအဲ့ဒီလိုနေ့ဒီမှာကျွန်တော်ဟာရန်ကုန်တက္ကသိုလ်ကျောင်းသားများတက်မက်ကောက်ကိုဦးဆောင်ဖွဲ့စည်းသူတယောက်အနေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီးနောက်ဆုံးတော့ကျွန်တော်ချစ်မြတ်နိုးတဲ့အမိတက္ကသိုလ်ကြီးစီကခွဲခွာခံခဲ့ရပါတယ်။နှစ်ပေါင်း30နီးပါးကြာမှအမိတက္ကသိုလ်ရင်ဝင်စီဂုံသိက္ခာရှိရှိနဲ့ပြန်လည်ဝင်ရောက်နိုင်ခဲ့ပါတယ်။အဲ့လိုဝင်ရောက်နိုင်တဲ့အကြောင်းရင်းကတော့အခုလက်ရှိဖွဲ့စည်းထားတဲ့ကျွန်တော်ရဲ့ညီငယ်ညီမငယ်မျိုးဆက်ရန်ကုန်တက္ကသိုလ်ကျောင်းသားများတက်မက်ကရဲ့ကျေးဇူးကြောင့်ပဲဖြစ်ပါတယ်။ဝိဇာခမ်းမကြီးတဲ့မှာကျောင်းသူကျောင်းသားပေါင်း100ကျော်လောက်တက်ရောက်ပြီးကျောင်းသားလူငယ်နဲ့တက္ကသိုလ်ပညာရေးလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့စကားဝိုင်းဆွေးနွေးပွဲတစ်ခုလုပ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲမှာကျွန်တော်ဟာဥဆောင်ဆွေးနွေးသူတယောက်အနေနဲ့တက်ရောက်ခွင့်ရခဲ့ပါတယ်။ဆွေးနွေးပွဲမစခင်အလွမ်းပြေကျောင်းကြီးကိုလှည့်ပတ်ကြည့်ခဲ့ပါသေးတယ်။ပညာသင်လက်ဆက်နဲ့ရုတ်တရက်ခွဲခွာခဲ့ရတဲ့ကျွန်တော်ရဲ့စာသင်ခန်းကိုလည်းသွားကြည့်ပါတယ်။ပြောင်းလဲတာတွေသိမရှိပေမဲ့စာသင်ခန်းရဲ့ရှေ့ဝရဏမှာ၃ပေလောက်မြင့်တဲ့တန်တိုင်တွေထပ်ပြီးကာယံထားတာကိုတော့တွေ့ခဲ့ရပါတယ်။ဆွေးနွေးပွဲစတဲ့အချိန်မှာတက်ရောက်လာတဲ့ကျောင်းသူကျောင်းသားဆရာဆရာမတွေဟာအနာဂတ်ပညာရေးလွတ်လပ်ခွင့်နဲ့တက္ကသိုလ်လွတ်လပ်ခွင့်တွေကိုအားတက်ပြီးမျှော်လင့်နေကြတာကိုလည်းကျွန်တော်သတိပြုမိပါတယ်။လက်ရှိဖွဲ့စည်းထားတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတက်မက်ကဥက္ကဋ္ဌဟာငယ်ရွယ်ထက်မြက်သူတယောက်ဖြစ်ပြီးရွေးကောက်ပွဲမှာအနိုင်ရဥက္ကဋ္ဌလို့လည်းဆိုပါတယ်။အဲ့ဒီမြင်ကွင်းတွေအားလုံးဟာကျွန်တော်အမြင်ချင်းဆုံးမြင်ကွင်းတွေကတစ်ခုဖြစ်ပါတယ်။ကျောင်းသားတမကတွေပေါ်ထွန်းလာဖို့ဒီမိုကရေစီရရှိဖို့ဆိုတာဟာကျွန်တော်တို့ရဲ့မျှော်မှန်းချက်ဖြစ်နေလို့ပါပဲ။ကျွန်တော်နဲ့အတူဥဆောင်စကားဝိုင်းမှာပါဝင်ကြသူတွေကတော့2000ခွန်ကျောင်းသားကောင်းဆောင်ကိုစီသူမောင်နဲ့အမေရိကန်မှာ7နှစ်ကြာနေထိုင်ပြီးပညာရေးကျန်းကျင်သူဆရာဆော့ကပီတို့လည်းပါဝင်ပါတယ်။ကျောင်းသားတွေတည်လို့သမျှကိုကြိုတင်မေးခွန်းတွေပြင်ဆင်ပြီးဆွေးနွေးဝိုင်းကိုထင်းချောင်းပေးနေသူကတော့ခုနကကျွန်တော်ပြောတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုမြတ်ထွန်းသိမ်းပဲဖြစ်ပါတယ်ဆွေးနွေးချက်တွေကိုကြည့်လိုက်မယ်ဆိုရင်ပညာရေးလွတ်လပ်ခွင့်အကြောင်းတက္ကသိုလ်လွတ်လပ်ခွင့်အကြောင်းဆရာနဲ့ကျောင်းသားရဲ့ဆက်ဆံရေးအကြောင်းအမျိုးသားပညာရေးဥပဒေအကြောင်းနဲ့ပညာရေးဤဥပဒေတွေပေါ်ထွက်လာပြီဆိုရင်တရားဝင်ဖြစ်မဲ့ကျောင်းသားသက်မက်ကြီးရဲ့အကြောင်းတွေလည်းပါဝင်ပါတယ်2016ခုနှစ်နစ်ဆိုင်ကဆက်လို့ကျွန်တော်ဟာတက္ကသိုလ်တွေရဲ့တရားဝင်ဖိတ်ကြားမှုကိုလက်ခံရရှိလာပြီးအခုနောက်ဆုံးကျွန်တော်ရဲ့မိခင်တက္ကသိုလ်အပါအဝင်တက္ကသိုလ်ပေါင်း5ခုလောက်မှာဟောပြောဆွေးနွေးခဲ့ပြီဖြစ်ပါတယ်တကယ်တော့ဒီခွင့်ရေးဟာကျွန်တော်အလိုချင်ဆုံးအခွင့်အရေးတစ်ခုပါပဲအနာဂတ်ခေါင်းဆောင်တွေပညာရှင်တွေကိုမွေးထုတ်ပေးတဲ့နေရာလေးဖြစ်တာကြောင့်ဟောပြောဆွေးနွေးအမြင်ဖလှယ်ရတာဟာနှဆိုင်ကျေဝန်ပြီးအားရစရာလည်းကောင်းပါတယ်ဒါပေမဲ့အဲ့ဒီလိုပွဲတွေဖြစ်လာအောင်ဥဆောင်ကျင်းပတဲ့သူတွေဟာယနေ့အချိန်ထိခက်ခက်ခဲခဲရုန်းကန်နေရသေးတယ်ဆိုတာကိုလည်းကျွန်တော်သတိပြုမိပါတယ်လေချောင်းတက္ကသိုလ်ဆိုရင်ပါမောက်ခချုပ်ကိုယ်တိုင်တက်တက်ကြွကြွပါဝင်ပြီးဆွေးနွေးဟောပြောပွဲလုပ်တာတောင်တော်တော်ကြိုးစားခဲ့ရတယ်လို့ဆိုပါတယ်အစိုးရအပြောင်းလဲဖြစ်ပြီးနောက်ပိုင်းမှာတော့တက္ကသိုလ်ရင်ဟောပြောပွဲတွေကျင်းပတာဟာပိုပြီးလွယ်ကူလာတယ်လို့ဆိုပေမဲ့တက်ဆင်အကြောင်းပမောက္ခချုပ်တွေရဲ့သဘောထားကလည်းအရေးကြီးတယ်လို့သိရပြန်ပါတယ်။အရင်ခက်ကရှိခဲ့တဲ့အကြောက်တရားတွေအရှိန်မပြေသေးတဲ့သဘောပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကရန်ကုန်တက္ကသိုလ်ဆွေးနွေးပွဲမှာအခုလိုကောက်ချက်ချပါတယ်။တက္ကသိုလ်တွေဟာပညာရေးထက်လူကျုံရေးကိုဦးစားပေးခဲ့ရတဲ့နှစ်တွေကြာတာကတကြောင်။ဆရာနဲ့ကျောင်းသားကြားမှာတွေ့ဆုံဆွေးနွေးတဲ့ယဉ်ကျေးမှု dialogue culture မရှိတာကတကြောင်ကြောင့်တက္ကသိုလ်ဆိုတာအမိခံပဲဖြစ်နေပါတယ်။ဒါကြောင့်နောင်ကျင့်သုံးမဲ့ပညာရေးဥပဒေဟာတက္ကသိုလ်လွတ်လပ်ခွင့်ပညာရေးလွတ်လပ်ခွင့်နဲ့အပါအဝင်အကြောက်တရားကင်းတဲ့တက္ကသိုလ်နည်းမျဉ်းတွေဖြစ်ဖို့ပါထက်သွင်းစဉ်းစားထားတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါပြင်ဆရာနဲ့ကျောင်းသားကြားမှာချီနှောင်ထားတဲ့ကျိုးနှစ်ပင်ကိုလည်းတိတိပိုပြီးခံအောင်လုပ်ဖို့လိုပါတယ်။ပထမကျိုးကတော့ကျောင်းသားတွေကဆရာတွေကိုလေးစားမှုဖြစ်ပြီးဒုတိယကျိုးကတော့ဆရာတွေကကျောင်းသားတွေကိုအလေးထားမှုပဲဖြစ်ပါတယ်။ဒီကျိုးတွေခံမှာဖို့အတွက်ဆိုရင်ဆရာနဲ့ကျောင်းသားကြားမှာအမြဲလိုတွစ်ဆွန်ဆွေးနွေးမှုတွေရှိဖို့လိုအပ်တယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ။